ရီကိန်းမုန်တိုင်းဒိုရီယန်ကဂရန်ဘာဟားမားကျွန်းကိုအင်ကာနီမှာအကြီးအကျယ်မှွေနောက်တိုက်ခတ်ဖျက်ဆီးခဲ့ပြီးအမေရိကန်ရဲ့တောင်ပိုင်းပြည်နယ်ဖလော်ရီဒါကိုစတင်ချဉ်ကပ်လာနေပါတယ်။အပန်းဖြစ်ခီးသွားပြီးကြာကျော်ကြတဲ့ဘာဟားမားနိုင်ငံမှာအန်ဒီအကြီးဆုံးအဖြစ်သတ်မှတ်ထားတဲ့ပြင်းအားအဆင့်၅ဟာရီကိန်းမုန်တိုင်းအဖြစ်နဲ့ပထမဆုံးဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်တနာယီကို၄တိုင်လုံး155ကီလိုမီတာနှုန်းရှိလာတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ကအခုတော့ပြင်းအားအဆင့်နှင့်မုန်တိုင်းအဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲမုန်တိုင်းကကြီးလာနေတယ်လို့အမေရိကန်ဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားပါတယ်။အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကမ်းခြေကိုဥတီပြီးအနောက်မြောက်ဘက်ကိုတနာယီ၄ကီလိုမီတာနှုန်းနဲ့ရွေ့လျားလာနေတဲ့ဒိုရီယန်ဟာရီကိန်းကအလွန်အန္တရာယ်ရှိနေစေလို့လည်းမိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှေ့ပိုင်းကိုဥတီပြီးဗုဒ္ဓဟူးညပိုင်းမှာမုန်တိုင်းဥက္ကဋ္ဌကင်းအင်္ဂါနေ့နှောင်းပိုင်းမှာဒိုရီယန်ဟာရီကိန်းကအနည်းငယ်ပိုများလာမယ်လို့လဲမိုးလေဝသပညာရှင်တွေကခန့်မှန်းကြပါတယ်။အင်္ဂါနေ့ညပိုင်းမှာဟာရီကိန်းမုန်တိုင်းကဖလော်ရီဒါကမ်းခြေကိုအန္တရာယ်ကြီးတဲ့အခြေအနေမျိုးနဲ့ချဉ်းကပ်လာပြီးဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားကမ်းခြေတွေကိုဗုဒ္ဓဟူးညနဲ့ကြာသာပတိနေ့တို့မှာချဉ်းကပ်လာပွဲရှိသလိုကြာသာပတိနေ့မှာတော့မြောက်ကယ်ရိုလိုင်းနားကမ်းခြေတွေကိုဥတီမယ်လို့ဟာရီကိန်းစောင့်ကြည့်ရေးစင်တာကပြောဆိုထားပါတယ်ရှင်။